င်ကာပူနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြမ်းတဲ့ကူးစက်မှုအရေးကနေပြန်ပြီးတော့နလန်ထူလာဖို့ကြိုးပမ်းနေတဲ့အချိန်မှာပဲရေကောက်ကွဲကျင်းပဖို့အတွက်စင်ကာပူပါလီမန်ကိုအင်္ဂါနေ့ကဖြတ်သိမ်းလိုက်ပါတယ်။နောက်နေ့ဧပြီလထဲနောက်မကျပဲကျင်းပဖို့ရှိတဲ့အထွေထွေရေကောက်ကွဲနဲ့ပတ်သက်လို့မင်းယုံနေမှာယောဂကူးစက်မှုအနေနဲ့ကင်းရှင်းရေးစည်းကမ်းသတ်မှတ်ချက်တွေကိုထုတ်ပြန်သွားမှာဖြစ်ပြီးမဲလာပေးကြမယ့်သူတွေအားလုံးနှာခေါင်းစည်းနဲ့လက်အိတ်တွေဝတ်ဆင်ဖို့စရဲ့ချက်တွေပါဝင်ပါတယ်။မဲဆက်စည်းရုံးပွဲတွေကိုတော့တားမြစ်ထားမဲ့ပုံရှိပါတယ်။အစပိုင်းကကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့ပတ်သက်လို့စင်ကာပူနိုင်ငံရဲ့တင်းတင်းကြပ်ကြပ်တုံ့ပြန်တိုင်တွယ်ပုံတွေကြောင့်ချီးကျူးခံနေရပြီမဲ့နောက်ပိုင်းမှာတော့အဆောင်နေနိုင်ငံသားအလုပ်သမားတွေကြားမှကူးစက်မှုတွေပိုပြီးတော့များလာခဲ့ပါတယ်။အခုလက်ရှိယောဂကူးစက်ခံထားရသူ 42,000 ကျော်မှအများစုကရွှေ့ပြောင်းလုပ်သားတွေဖြစ်ပါတယ်။ယောဂကူးစက်မှုနှုန်းတစ်ဖြည်းဖြည်းကျဆင်းလာနေရတဲ့အတူကာလရှည်ကြအုပ်ချုပ်လာခဲ့တဲ့စင်ကာပူပြည်သူ့လှုပ်ရှားမှုပါတီ PAP အနေနဲ့နောက်နှစ်ဧပြီလထဲနောက်မကျပဲကျင်းပဖို့ရှိတဲ့အထွေထွေရေကောက်ပွဲကျင်းပဖို့ရှေ့ဆက်လုဆောင်လာတာဖြစ်ပြီးပါလီမန်ကိုဖျက်သိမ်းဖို့ဝန်ကြီးချုပ်လီရှန်လုံးကသမရကိုအကြံပြုခဲ့တာပါ။ဒီကောက်ပွဲကျင်းပမယ့်အတီကြောင့်ကိုရောဇူလိုင်လအတွင်းကျင်းပလိမ့်မယ်လို့မျှော်မှန်းထားပါတယ်။အခုလိုကယောဂပီးရင်ဆိုင်နေတဲ့အချိန်မှာရေကောက်ပွဲကျင်းပဖို့အစိုးရရဲ့ဆုံးဖြတ်ချက်ကိုအတိုက်ခံအဖွဲ့အစည်းတွေကတော့ကန့်ကွက်ခဲ့ကြပါတယ်ရှင်။